ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့တစ်ဖွဲ့ကလေဘနွန်ဝန်ကြီးချုပ်ဟောင်းရာဖိတ်ခါရီရီအသက်ခံရမှုကိုလေဘနွန်နိုင်ငံကစုံစမ်းစစ်ဆေးရမှာအမားအယွင်းတွေရှိတယ်လို့ဆုံးဖြတ်ပြီးတဲ့နောက်ပိုင်းမှာအပြေးပြေးဆိုင်ရာစုံစမ်းစစ်ဆေးရေးအဖွဲ့စစ်ကစုံစမ်းစစ်ဆေးပေးဖို့တောင်းဆိုလိုက်ပါလေ။လေဘနွန်အာဏာပိုင်တွေဟာစုံစမ်းစစ်ဆေးရမှာပေါ်ဆမှုတွေရှိခဲ့တယ်လို့အဲ့ဒီအဖွဲ့ကကြာတာပရင်းတွေကတင်သွင်းတဲ့အစီရင်ခံစာမှာဖော်ပြထားပါလေ။အစီရင်ခံစာကလေဘနွန်အာဏာပိုင်တွေရဲ့စစ်ဆေးမှုမှာမှားယွင်းမှုတွေအဓိကသက်သေအထောက်အထားပျောက်ဆုံးမှုတွေအပြင်ရာဇဝတ်မှုဖြစ်ပွားရာနေရာကိုအနေထားပြည့်အောင်လုပ်ခဲ့မှုတွေပါဝင်တယ်လို့ဖော်ပြပါတယ်။မစ္စတာဟာရီရီလောက်ချံခံရမှုအတွက်အစီရင်ခံစာကစီးရီးယားနိုင်ငံကိုတိုက်ရိုက်ပြစ်တင်မထားပေမဲ့နိုင်ငံရေးတင်မာမှုနဲ့ပြောညံ့တဲ့လုံခြုံရေးတွေကြောင့်ပေါ်ပေါက်ခဲ့ရတဲ့မစ္စတာဟာရီရီလောက်ချံခံရမှုနောက်ကွယ်မှာစီးရီးယားနိုင်ငံပါဝင်ပတ်သက်နေတယ်လို့ဆိုပါတယ်။စီးရီးယားသမ္မတဘာရှာအယ်အစကမစ္စတာဟာရီရီကိုကိုဒီလက်ရောက်အန္တရာယ်ပြုမယ်လို့ချိန်ချောက်ခဲ့တယ်လို့ဟာရီရီရဲ့လက်ထောက်များရဲ့ပြောဆိုချက်ကိုအစီရင်ခံစာကကုကဖော်ပြပါတယ်။စီးရီးယားနိုင်ငံကဖေဖော်ဝါရီလ14ရက်နေ့ဖောက်ခွဲမှုမှာသူမပါဝင်ကြောင်းပြင်းညင်းဆိုပြီးကုလသမဂ္ဂဆိုင်ရာစီးရီးယားတာမတ်ကြီးကကုလသမဂ္ဂရဲ့အစီရင်ခံစာဟာတစ်ဖက်တာကြာလွန်းတယ်လို့ပြစ်တင်ဝေဖန်ထားပါတယ်။